ယောဘနိုင်ငံတွေဘက်မှလည်းယောဂကူးစက်မှုတွေမြင့်တက်နေပြီးပိုလန်ယူကရိန်းအော်စတရီးယားနိုင်ငံတွေမှာနေ့စဉ်ကူးစက်မှုနှုန်းစံချိန်တင်ခဲ့ပါတယ်။ပိုလန်မှာကယောဂတိုက်ဖျက်ဖို့အတွက်ကန့်သတ်မှုတွေချမှတ်ထားချိန်မှာပဲဒီနေ့မှာကိုရိုနာဗိုင်းရပапကူးစက်ခံသူ9622ယောက်ရှိတယ်လို့ပိုလန်ကျန်းမာရေးဝန်ကြီးဌာနက Twitter ကနေသတင်းထုတ်ပြန်ထားပါတယ်။ဒါကြောင့်ပိုလန်နိုင်ငံမှာယောဂကူးစက်ခံသူ36,800ကျော်နဲ့သေဆုံးသူ3523ယောက်ရှိတယ်လို့ပြောပါတယ်။ရုရှားနိုင်ငံမှာတော့ဒီနေ့မှာဗိုင်းရပ်စ်ကူးစက်သူ14,922ယောက်ရှိတာကြောင့်အစုပေါင်းကူးစက်ခံရသူ338,000ကျော်သွားပြီဖြစ်တယ်လို့ပြောပါရယ်။လွန်ခဲ့တဲ့24နာရီအတွင်း969ယောက်ထပ်မံသေဆုံးခဲ့တဲ့အတွက်သေဆုံးသူဦးရေဟာလည်း14,002ယောက်ရှိပြီလို့ရုရှားအနာဘိုင်းကပြောပါရယ်။ယူကရိန်းနိုင်ငံမှာတော့ဒီနေ့မှာရောဂါကူးစက်ခံသူ6,410နဲ့နေ့စဉ်ကူးစက်မှုနှုန်းမှာအများဆုံးစံချိန်တင်ခဲ့တယ်လို့ယူကရိန်းမျိုးသားလုံခြုံရေးကောင်စီကပြောပါရယ်။မနေ့ကတော့ကူးစက်သူ9,992ယောက်နဲ့နေ့စဉ်ကူးစက်မှုနှုန်းအများဆုံးဖြစ်ခဲ့ပေမဲ့ဒီနေ့မှာထပ်တိုးလာတဲ့အတွက်နေ့စဉ်ကူးစက်မှုနှုန်းအများဆုံးဖြစ်တဲ့စံချိန်တင်သွားပါတယ်။ယူကရိန်းမှာအော်တိုဘာလကစပြီးတော့နေ့စဉ်ကူးစက်သူဥယျာဉ်ဟာ9,000ကျော်ရှိပြီးတော့လူတွေကလည်း2020ကုန်အထိအပြင်းမထွက်ကြဖို့ကန့်သတ်မှုတွေထပ်တိုးထားပါတယ်။အချိန်တည်းမှာပဲအော်စတြီးယားနိုင်ငံဘက်မှလည်းနိုင်ငံသားရေးဝန်ကြီးအလက်ဇန်ဒါ စကယ်လန်ဘတ်ဟာ COVID-19 ရောဂါကူးစက်ခံထားတယ်လို့နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကဒီနေ့မှာပြောလိုက်ပါတယ်။သူဟာလူစမတ်နိုင်ငံမှာတင်းလာနေကပြုလုပ်ခဲ့တဲ့ EU ဥရောပသမဂ္ဂနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးကိုတက်ရောက်ခဲ့ပြီးအဲဒီကနေယောဂကူးစက်ခံတာဖြစ်နိုင်တယ်လို့လည်းပြောခွင့်ရကပြောပါတယ်။ဩစတြီးယားနိုင်ငံမှာတော့ဒီနေ့မှာယောဂကူးစက်သူဥယျာဉ်ပထမဆုံးအကြိမ်ဖြစ်တဲ့2000ကျော်ရှိခဲ့ပြီးတော့ကူးစက်သူ2318ယောက်ရှိတယ်လို့ပြည်တွင်းသတင်းစာတစ်စောင်ကရေးပါတယ်ခင်ဗျာ။